ကမ္ဘာအထင်ကရပုဂ္ဂိုလ်များအဖွဲ့ The Elders ရဲ့အဖွဲ့ဝင်နှစ်ဦးဟာရှေ့သတင်းပတ်တွင်မြန်မာနိုင်ငံစီလာဖို့ရှိပါတယ်။နော်ဝေးဝန်ကြီးချုပ်ဟောင်း၊ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ညွှန်ကြားရေးမှူးချုပ်ဟောင်းနဲ့ The Elders အဖွဲ့ဒုတိယဥက္ကဋ္ဌ Gro Harlem Brundtland နဲ့ဖင်လန်သမ္မတဟောင်းနဲ့နိုဘယ်ကြီးကျန်းရေးဆုရှင် Martti Ahtisaari တို့ဟာမလ24ရက်နေ့ကနေ26ရက်နေ့ထိလာကြမှာပါ။ငင်းချမ်းရေးတရားမျှတမှုနဲ့လူ့အခွင့်အရေးတွေအတွက်အခိုင်အမာတန်တိထန်ချထားတဲ့တီးခြားလွတ်လပ်တဲ့ခေါင်းဆောင်တွေအနေနဲ့မြန်မာနိုင်ငံရေးနဲ့စီးပွားရေးပွင့်လင်းမှုအတွေ့အထူးအရေးကြီးတဲ့အချိန်ကာလမှာလူမှုစီးပွားတရားမျှတမှုရဲ့အကျိုးကျေးဇူးတွေကိုမိမောင်းထူပြောဆိုဖို့အားလုံးပါဝင်တဲ့ဆုံးဖြတ်ချက်ချမှတ်ခြင်းလုပ်ငန်းစဉ်ကိုအားပေးမြင့်တင်ဖို့ရည်ရွယ်တယ်လို့မလ21ရက်နေ့စွဲနဲ့အဖွဲ့ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ The Elders ကိုယ်စားလှယ်အဖွဲ့ဟာအစိုးရတာဝန်ရှိသူတွေလွှတ်တော်ခေါင်းဆောင်တွေနဲ့နေပြည်တော်စီသွားအောင်မှာဖြစ်တယ်လို့ကချင်ပြည်နယ်ကလက်ရှိပြည်ပခအခြေအနေကိုဒေသခံတွေစီကနေနားထောင်ဖို့မြကြီးနားမျိုးစီသွားရောက်ပါမယ်။မြန်မာနိုင်ငံခီးစဉ်အပြင်မလ28ရက်တွေမှာထိုင်းနိုင်ငံစီခီးစပီးထိုင်းမြန်မာနယ်စပ်တစ်လျှောက်ဒေသတွေစီတွားရောက်ပါမယ်။မြန်မာနိုင်ငံရဲ့တိုင်းဒေသလူမျိုးစုတွေအပေါ်နှစ်60ကျော်ကြာတည်ရောက်နေခဲ့တဲ့ပြည်တွင်းစစ်ပွဲရဲ့ရေရှည်ထိခိုက်မှုတွေကိုသူတို့လေ့လာကြမှာဖြစ်တယ်လို့အကူအညီပေးနေသူတွေနဲ့လည်းတွေ့ဆုံမှုရှိပါတယ်။အခုခီးစဉ်အဖြစ် The Elders အဖွဲ့ရဲ့မြန်မာနိုင်ငံဒုတိယအကြိမ်မြောက်ခီးစဉ်မှာ2013ခုနှစ်စက်တင်ဘာလတုန်းကအမေရိကန်သမ္မတဟောင်းဂျီမီကာတာ Martti Ahtisaari နဲ့ Gro Harlem Brundtland တို့ပထမအကြိမ်လာရောက်ခဲ့ကြပါသေးတယ်။